စစ်ကောင်စီနဲ့အာရကတပ်တော်အေအေဂျာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့တောင်ကုန်းမြို့ပေါ်ကိုအေအေဘက်ကထိတ်ထုတ်ထားပြီးမြို့ပေါ်မှာပြင်းပြတဲ့အရသားတွေကိုအေအေဘက်ကကယ်ထုတ်ပေးနေတယ်လို့တောင်ကုန်းဒေသခံတို့ကပြောပါတယ်စစ်ကောင်စီလက်ကြောင်းပစ်ခတ်မှုကြောင့်ဒီရက်ပိုင်းတွင်အရသား9ဦးထက်မနည်းထိခိုက်သေဆုံးတာလည်းရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်ကွာအန်းနဲ့မောင်တော်မျိုးနယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်
အာရကတပ်တော်အေထိုးစစ်ဆင်တိုက်နေတဲ့မြို့နယ်တွေထဲကတခုဖြစ်တဲ့တောင်ကုန်းမြို့နယ်မှာစစ်ကောင်စီတက်စကန်တော်တော်များများအေအေဘက်ကတိုက်ပိုက်ထားပြီးမြို့ပေါ်အထိထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာတော့တောင်ကုန်းမြို့ပေါ်မှာပိတ်မိနေတဲ့ဒေသခံတွေကိုအေအေဘက်ကကယ်ထုတ်နေတယ်လို့တောင်ကုန်းမြို့ပေါ်ကနေထွက်ပြေးတိမ်းရှောင်လာတဲ့ဒေသခံတူကပြောပါတယ
်မြို့ပေါ်မှာတိုက်ပွဲတွေနေသွားပြီလို့ဆိုလို့ရတယ်မြို့ပေါ်လည်းဒါအေအေတက်တူကဟိုထိန်းချုပ်လိုက်ပြီလို့ပြောလို့ရတဲ့အခြေအနေရောက်သွားပြီအဲ့ဒါဆိုရင်ဒီမြို့ပေါ်မှာတချို့ပိုက်မိနေတဲ့သူတွေကိုဒီတက်တူကလာပြီးတော့ဖိထုတ်တာရှိတယ်။ဒါမြို့ပေါ်မှာသွားတာတောက်ချနေတာရှိနေပြီ။ဒါနောက်ဒီစက်ကောင်စီတက်တွေကသူနှစ်ဖို့အထိုင်ရှာခဲ့တဲ့နေရာတွေကနေပြီးတော့တက်ဆုတ်သွားပြီးတော့အဲ့ဒီမှာသူတို့တက်ရင်တက်မရသေးကိုဝင်သွားကြပြီးတော့အဲ့မှာတော့အဲ့ဒီကပဲသူတို့ခံစားပြနေတာတွေ့ရတယ်။
အခုလိုတက်စကန်တော်တော်များများကိုလက်လွတ်ဆုံးရှုံးလိုက်ရတဲ့စစ်ကောင်စီရဲ့အနေနဲ့လေကြောင်းကနေဘုံကျဲတာတွေလက်နက်ကြီးတွေပစ်ခတ်တာတွေကြောင့်ဒီရက်ပိုင်းအတွင်းမှာပဲအရသား9ဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရာရတာတွေလည်းရှိတယ်လို့သူကဆက်ပြောပါတယ်
။ဒီမြို့ပေါ်မှာဆိုလို့ရှိရင်အဲဟိုမကြတဲ့မိရပဲအောင်အောင်မြင့်အေးလို့တယောက်သွားဒီလူကတော့ဟာပေါ့တက်ကတော့လက်စီပတ်ဝန်းကျင်လောက်မှရှိနေပြီ။အဲသူက18နှစ်လောက်မှအဲမှာပြန်တော့တိုက်ပွဲမှာပဲအဘုံဆန်ကြည့်ပြီးတော့ဆုံးတာလို့ကြားရတယ်18နှစ်တောင်ပါပြီးတော့ဒီဘက်ဟိုမှာကြားတော့19နှစ်မှာကြားတော့အဲတန်ရှိကိုင်းရွာပေါ့နော်တန်ရှိကိုင်းရွာဆိုဒီရွာမှာကတော့ချင်းတိုင်းရင်းသားအများစုနေထိုင်နေနေရလို့ပြောလို့ရတယ်အဲ့ဒီရွာကိုကြားတယ်ရွာကိုကြားပြီးတော့အဲ့မှာအရသား၄ယောက်ဆုံးပြီးတော့နောက်ထပ်6ယောက်လောက်ပြန်ရတာရှိတယ်အဲပြီးရင်ကျွန်တော်တို့ဒီဘက်တန်တွေးသွားတဲ့လမ်းဖြစ်မှာဆိုအထွက်ပေါ့အဲ့ဒီမှာဆိုရင်ရန်ခိုးရန်ကုန်ရွာဆိုလို့ရှိလေအရသာ၄ယောက်လောက်ပြဆုံးခဲ့တယ်နော်တရားရတာလည်းရှိတယ
်လက်ရှိမှာတော့တောင်ကုန်းမြို့ပေါ်ကိုအေအေဘက်ကထိန်းချုပ်ထားနိုင်ပြီဆိုပေမဲ့စစ်ကောင်စီကအဓိကတပ်မတိုင်ရင်းတွေဖြစ်တဲ့စကခ5ခမရ346ခမရ544စတဲ့တပ်တွေရှိနေကြတာလည်းဖြစ်ပါတယ်အဲ့ဒီတပ်တွေကတော့တောင်ကုန်းမြို့ပြင်တွေမှာရှိနေတာလည်းဖြစ်ပါတယ်စစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်တိုက်ပွဲတွေမှာလေကြောင်းကိုအဓိကအသုံးပြုပြီးတော့လူနေရက်ကွက်ကြေးရွာတွေဆေးရုံဆေးကျန်းတွေနဲ့တာတတိကအဆောက်အုံတွေကိုဘုံကျဲတိုက်ခိုက်နေတာကြောင့်မကြာခဏဆိုသလိုအရသားတွေတိုက်ဆုံနေရတာဖြစ်တယ်လို့တောင်ကုန်းဒေသခံတူဦးကပြောပါတယ
်။ဒါမဲ့လေကြောင်းအန်ဒီတခုကိုတော့စိုးရင်ရတယ်။လေရင်နောက်ပြီးတော့အဲလက်နက်ကြီးတွေကသူတို့ကမထင်မထင်တယ်လို့လှမ်းပြစ်တယ်။အခုနောက်ပိုင်းမှာသူတို့ရှိရင်ဒါကဒီအရသာတွေကိုပဲပြင်းထန်တိုက်ခိုက်လာတာတွေ့တယ်တက်ပွဲချင်းမှာသူတို့အာရုံတိုက်မရှိတော့ဘူးနောက်တစ်ခုသူတို့ကတက်ပွဲကိုလည်းနိုင်အောင်မတိုက်နိုင်သလိုတက်ပွဲကိုနိုင်အောင်တိုက်ဖို့လည်းသူတို့အရင်ရှင်းလည်းမရှိဘူးတိုက်ဆန်တာလည်းမရှိဘူးအဲသူတို့လုံနိုင်တာဗာလဲဆိုရင်ပြည်သူဒုက္ခပြင်မယ်ပြည်သူနေတဲ့စာဦးတွေနေအိမ်တွေကိုဘုံတိုက်ဟိုဘုံချင်းပဲမိတိုက်မယ်အဲအဲ့လိုမျိုးလုပ်တယ်နှစ်ဆင်းနေညနေကဆိုလို့ရှိရင်ကျွန်တော်ဒီ36တန်းနဲ့အနည်းမှရှိတဲ့ဟုံးညိုရွာကိုသူတို့စကခါငါတမထရလင်းနေကြီးလှမ်းပြည်တယ်အဲ့မနေအတော်တော်များများမိလောင်သွားတယ်အဲအဲ့လိုမျိုးနေရှိတယ
်ဒါအပြင်ရခိုင်တောင်ပိုင်းကဂွားမြို့နယ်မှာလည်းစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကတော့လေကြောင်းရေကြောင်းတွေကနေလက်နက်ကြီးတွေပစ်ကူပေးနေတယ်လို့ဒေသခံတွေကပြောပါတယ်တစ်ဆက်တည်းမှာပဲအန်းနဲ့မောင်တော်မြို့နယ်တွေကိုလည်းအာရခတပ်တော်အေအေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာလည်းဖြစ်ပါတယ်ရခိုင်တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့အာရခတပ်တော်အေအေနှစ်ဖက်စလုံးသတင်းတဆုံတရားထုတ်ထားတာမျိုးမတွေ့ရသေးပါဘူး။ဒါအပြင်ရခိုင်ပြည်နယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရပါတယ်ခင်ဗျာ။